Welcome to the Voice of America in Burmese.
Mingla nanake makmya tora si mya sunan chami jabazi. You American tan myama bai si si ye 2018 khu ne julai la 9 ye. Tin ne ya ni minute phe si si ne go mne 6 na ya ni 9 na thi American pi chang su Washington myo DC ya ni line no bija 24 40 51 do ga ni dai yai thau lwin ni ba bi. Video ye Facebook sa myna phit de VOA Bambi's News ma le a chain na tbyin ni na sin nai ya ba de khnya. ကျွန်တော်စမိုးပြီပါခင်ဗျာခုနကင်စီစနေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိနေတဲ့သူကြီးညာပေးမှာပါထိုင်းနိုင်ငံမဲဆန်မြို့ကကြောက်ကူထဲမှာပိတ်မိနေသူတွေတဲကခလေးလေးကိုကဲထုတ်နိုင်ပါပြီတနင်္လာနေ့မှလည်းဒုတိယအဆင့်ကဲထုတ်ဖို့အတွက်စီစဉ်နေကြပါတယ်ဗြိတိန်မှာတော့အာယုံကျော်အထိအဆိတ်မိခဲ့သူ2ဦးတဲက2ဦးသေဆုံးသွားပါပြီဂျပန်မှာရေကြီးမြေပြိုမှုကြောင့်သေဆုံးသူကအနည်းဆုံး80လောက်ရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမိုးရေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ခြမ်းမှာရှိတဲ့ Time Lawan လှိုင်းခုအတွင်းမှာပြိမိနေတဲ့ထိုင်းကျောင်းသားဘောလုံးအသင်းကကလေးတွေနဲ့နီးပြဆရာလူငယ်တွေကိုကယ်ထုတ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့
ဘလို့နီးနားနဲ့ကယ်ထုတ်တယ်ဆိုတဲ့အပေါ်မှာတော့သူတို့အသေးစိတ်မပြောဘူးသူပြောသွားတာကတင်းတောက်ကဘလို့ကယ်ထုတ်မယ်ဆိုတာမင်းမယ်ဆိုတာငါသိတယ်ကလေးတွေကိုကယ်ထုတ်တဲ့ဟာမှာဘလို့နီးနဲ့ကယ်ထုတ်မယ်
ထိုင်းနိုင်ငံအခြေစိုက် Network Media Group တင်းဌာနရဲ့ညွှန်ကြားမှုရှင်းပြတော်တာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ကြပါမယ်ဒါ့အပြင်မြမရေးတက်ဆုံဆွေးနွေးကမ်းအစီအစဉ်မြမပြည်ကပေးစာကဏ္ဍနဲ့တင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလောထူးခြားစံပြသတင်းများစတဲ့အစီအစဉ်ကိုတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံချင်းရိုင်ခိုင်မဲဆိုင်မြို့တဲကကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့ចောင်းသား12ဦးနဲ့ဘောလုံးနှီးပြတ်တူပါတဲ့အဖွဲ့တွေကចောင်းသား4ယောက်ကိုကယ်တင်နိုင်ခဲ့ပါပြီចောင်းသား4ယောက်ကိုဂူပြင်ကယ်ထုတ်နိုင်ပြီလို့ချင်းရန်ခန်ယာယီအုပ်ချုပ်ရေးမှူးကတနင်္လာနေ့မှာကြေညာခဲ့တာပါသူတို့ရောက်နေတဲ့နေရာဟာဂူဝါကနေအတွင်းပိုင်း2မိုင်ခွဲလောက်ကွာမှာရှိနေတာဖြစ်ပြီးဂူထဲမှာတော့ရေကြီးပြီးရေစီးရပြင်းထန်တဲ့ပြင်မှောင်မဲပြီးဘာမှမမြင်ရတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းဟာတိတ်ကိုရှုပ်ထွေးပြီးအန္တရာယ်ကြီးလာပါတယ်ဒါကြောင့်သူတို့ကိုကယ်ထုတ်လာမဲ့ဂူရင်းတစ်လျှောက်ကယ်ဆယ်ရေးလုပ်သားတွေကအောက်ဆီဂျင်ဘူးတွေပြန်ပြီးဖြည့်နေတော့ကျန်းရှိအောင်ကိုကယ်ထုတ်မဲ့လုပ်ငန်းခေတ္တရပ်ဆိုင်ထားပါတယ်သူတို့အားလုံးဂူပြင်ရအောင်ကယ်ထုတ်ဖို့အတွက်၄ရက်လောက်အချိန်ယူရနိုင်တယ်လို့ကာနာပိုင်တွေကခန့်မှန်းပါတယ်ဒါပေမဲ့မုတ်တုံမိုးပြန်ပြီးရွာလာနေတာမို့ဂူရင်းမှာရေမျက်နှာပြင်ပိုမြင့်လာနိုင်ပြီးကြံကလေးတွေအသက်ရှူဖို့အတွက်အောက်ဆီဂျင်ပိုနဲ့လာနိုင်မဲ့အန္တရာယ်ရှိနေပါတယ်။ကဘာတလွားကရေငုပ်ကျွမ်းကျင်သူ73ဦးနဲ့ထိုင်းရေတပ်တပ်ဖွဲ့ကကယ်ဆယ်ရေးကိုဥဆောင်နေတာပါ။ကယ်ထုတ်လာတဲ့ကလေးလေးယောက်ကိုရဟန်းရင်တွင်လူနာတင်ကားတွေနဲ့ချင်းရန်ဆေးရုံကိုခေါ်သွားပြီးဆေးကုသပေးနေပါတယ်။သူတို့အခြေအနေကတိတ်မဆုပ်ဘူးလို့ဆေးရုံကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကလေးအလုံးဂူပြင်ချောချောမောမောရအောင်အမေရိကန်ပြည်ထောင်စုကထိုင်းစုကနဲ့အနိကလက်တွဲကူညီနေကြောင်းနဲ့သူတို့ဟာတိတ်တက်တည်ရှိပြီးထက်မြက်တဲ့သူတွေဖြစ်ကြောင်းတနင်္လာနေ့မှာသူ့ Twitter ကရေးပါတယ်။တောက်ကြံနေကထိုင်းရေတပ်တပ်ဖွဲ့ကရေငုပ်ကျွမ်းကျင်တဲ့ရေတပ်သားဆမန်ကန္နဟာအောက်ဆီဂျင်ဘူးတွေလိုက်ချပြီးဂူထဲကပြန်ထွက်မှာသူရှူစရာလေးကုံသွားတဲ့အတွက်တည်ဆုံးခဲ့ရတာမှာចောင်းသားလေးတွေဟာရေတကားမှာမငုပ်ဖူးကြသလိုသူတို့ထဲကတချို့ဟာရေတောင်မကူးတတ်ပါဘူး။သူတို့ကိုကယ်ဖို့ရေငုပ်သမားတွေဟာအသွားပြန်ဖြီးအချိန်၈နာရီယူရပါတယ်။ကဘာပေါ်ကအကျွမ်းကျင်ဆုံးသူတွေဖြစ်ပေမဲ့အခုကယ်ဆယ်လုပ်ငန်းမှာစိန်ခေါ်မှုလုပ်ငန်းကတိတ်ကြည့်မရမို့တိတ်မလွယ်ပါဘူးဒီကြောင်ဖြစ်စဉ်ကိုသတင်းတွေပြီးမှနားဆင်ရမှာပ
ါအမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးတည်တည်ဆောက်တာမှာဗီယက်နမ်နိုင်ငံကိုအတူယူဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကမြောက်ကိုရီးယားကိုတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်ဗီယက်နမ်နဲ့အမေရိကန်တို့ကြားစစ်ပွဲအဆုံးသတ်သွားပြီးတဲ့နောက်နှစ်ပေါင်း40ကျော်ဗီယက်နမ်နိုင်ငံကလှုပ်လာတာမျိုးကိုအတူယူဖို့တိုက်တွန်းတာပါပျိုယန်မြို့တော်မှာနေ့ရက်ကြာဆွေးနွေးပြီးတဲ့နောက်ဝန်ကြီးပွန်ပေယိုဗီယက်နမ်နိုင်ငံကိုခီးဆက်တာပါအမေရိကန်ဟာရန်သူဟောင်းတွေနဲ့ဆက်ဆံရေးတည်တည်ဆောက်နိုင်တယ်ဆိုတာအမေရိကန်နဲ့ဗီယက်နမ်ကြားပုံမှန်ဆက်ဆံရေး23နှစ်ကြာရှိထားတာကသက်သေဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါဟာတကယ်ကိုဖြစ်နိုင်ခြေရှိတယ်ဆိုတာကျွန်တော်တို့သိပါတယ်။ဘာကြောင့်လဲဆိုဒီထူးခြားလာတဲ့လမ်းကြောင်းကိုဗီယက်နမ်နိုင်ငံဘယ်လိုဖြတ်သန်းထားရဲဆိုတာကျွန်တော်တို့သိလို့ပါပဲလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ဖို့ဆွံ့လို့ဖို့အမေရိကန်ကလူမိုက်ဆန်ဆန်တောင်းဆိုတယ်လို့မြောက်ကိုရီးယားကဆွဆွဲပြီးဆွေးနွေးပွဲဟာအစီမကောင်းစရာပဲလို့ပြောတဲ့ပေါ်ဝန်ကြီးပွန်ပေယိုကတော့ခပ်ဖို့ပေါ်ပဲတုံ့ပြန်ပါတယ်။အဲ့ဒီပန်ကြားချက်တွေဟာလူမိုက်ဆန်ဆန်ဆိုရင်ကမ္ဘာကြီးဟာလူမိုက်တယောက်ပါပဲလို့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဗက်ထရီလုံးကြီးစီစဉ်တွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂလူညီရေးကောင်စီကအကြိမ်များစွာတောင်းဆိုဦးတာကိုထောက်ပြပြီးဝန်ကြီးပွန်ပေယိုကပြောပါတယ်
American Tamara Donald Trump on a town such a American Tamara Jugo with May Sebema. Trump and Nayan, Russia, Jawan, Noshamushimishi, Songs Anire, at two Songs Aimu, Robert Mulanet, Drizzle, Mimiangu and Bima, Mokulu, Tamara Trump and Shiniga, the name of your body, Tamara Trump and Nine, the Zondia, Mayan, Lokan, Tago, Tatipia, Mamula, Mimianago, Quimpibo, the world to name Melo, Tamara Trump, Usam Shinni, Peter, New York, Muro, and how Rudy Gulaniga, ABC, CNN, the Nintanarigo, Puraba. Mulaya Salila Janavi Peter Sungan Sisimut, Ludri, Mimian Quimpugo, Tubaga sentiment, Tamara Trumpga, Majamaja Piogaraba, Tabi Machine, Gulian Nigaro, Tamara Trump, a Mayan looker at Kuma Maduare, Teti Piama, Megon Piu Melo, Sienna Nobiobari, Diai Matamara went swap petis, Susurge, Dule, Papi, Julundama, Maduare, Tauta Piabo, ABC, the Nintanago, Shinni, Gulian Niga, Pioja Geraba. A two song Zaimu Mologa, Trump Messer, Pone, Rajaru, Senamu, Sonsani, Lapitlu, FBI, Tamai, GK, How James Gomigo, Lopioke, Muma, Diai Lunga, Way of Sepo, Shimishila, Sonsan, Sassini, Lapipari.
Bigger Malaga, Sait Timbi, Rajatu, Hong, Nabiamajan Picate, Laru, Iron Jorti, Tadu, a Sait Timbu, Mudmi, do this song Dore Dre, Dirisha Yetapoga, Ludemu Pumbi, Sonsan Sassini Bari. At the Lizard Lineage, Don Strogesa. England or Manga, Salisbury, Sayon to Kuma, Tening Luniga, they sound to our head, Yetapaga Piovari. Duha, Nauta, Ascended to Dupe, Charles Ruline to Sue in Yare Chinine, Sona Tunze Eniga, Sayon Tintaraba. Strogers, they sound to our rainbow, Tailand, Lomi Elu, Pisha, Winjo, Teresa, Mega Piovari. Don Strogers, Charles Rulido, Nuzalunga, Novi Chalk, Say Ten, Alu, Yetapaga Piovari. Raja the Shuha, Sagis Cribble, Net, Mifi to Julia Ruale. Bigger Malaga, Laru, Satan Bime, Sigudamu Kanjubi, at the Mante Jabahu. Scrubber to Dapago, Satan on Luda, Russia, let Chelu beating us to serve me, Russia Garo Nemare. Strugges Neruliduha, say Bare Buu, Kaimija, Elu, Yetapoga, Tanyashi B, through Parry, Patrit Hare, Peniama Tures, Ragu, Diabu, Yetapoga, Chosani Bare.
Pure American, the Menepa Nimavada, Sisinigo, Menet Town Igani, Brokonaiti. Lightometer 32 kHz 933 Lightometer 40 kHz 983 Lightometer 48 kHz 635 နဲ့ ဒုတိယ 나이 ဝက်မှာ Lightometer 190 kHz 1505 တို့ ကနေ ထုတ်လွှင့်ပေးနေပါတယ် မနေ့ 7 နာရီ ကနေ 9 နာရီ ထိ ပြန်လည် ထုတ်လွှင့်ချက် ကိုတော့ Lightometer 20 25 32 တို့ ကနေ ဖမ်းယူနိုင်စေနိုင်
New American တန် က မနေ့ ခင်တဲ့ တွေ ကို ဆက်လက် ကျင်းပနေပါတယ် မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလက်ခံထားတဲ့အင်ရှင်နိုင်ငံတွေအနေနဲ့ရောအဖွဲ့အစည်းအသီးသီးကပါဒုက္ခသည်ဖြစ်အသိမှတ်ပြုပြီးဒုက္ခသည်ဆိုင်ရာနိုင်ငံတကာဥပဒေတွေတိုင်စောင့်ရှောက်ကာကွယ်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ရှိတီကတိုက်တွန်းလိုက်ပါတယ်ဒါပြန်ရိုဟင်ဂျာတွေနိုင်ငံမဲ့ဖြစ်နေရတဲ့ကိစ္စမှာဘာကြောင ကျောင်းမပြန်ခဲ့ကြောင်းမြန်မာနိုင်ငံကိုလည်းဝင်ရောက်ခွင့်မရတဲ့အတွက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုသာတောက်ရောက်ခွင့်ရခဲ့တယ်လို့ခုလတမကကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်ခေတ်ဆင်အဖြစ်ကြေညာချက်မှာပြောဆိုပါတယ်မြန်မာနိုင်ငံတွင်ကလူ့ဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့ဗီဒီယိုကနေတဆင့်ဆက်သွယ်ပြီးသူတို့ပြောတဲ့နိုင်ငံတွင်အခြေအနေတွေကိုသိရကြောင်းလ Madiatan Ubri Sato Ubrilu Pinne de Ubriga, Lula Sha Potokun and Media Lula Kung of Pinne Nilu Pioke Jown Miss Yahidiga Piobari. Kachina Champion at a drink type, Chinese City, Mia de Mujama jogging up ticket, Yabin and Pojochi, Jotu, Sight to Move or Sanapia de Riga, Jega, Ninina Rigole, Taubia Kerava, Yamasu Abegar or Ruin Jasur, don't know, let them a candle, Mamasa Yakula Damagat, a two. A queen at two goes a lazy and he did go not a second. December lagrega, you won't go and pick her up to party.
Depending on not of my mother, doing the time, Pieta Muya, we may be Jara Rijan, Lucius said him in it is so a bit now. Piauso need to regu, Gazelu Dari, the name of Nomanga Sabishani Javari. Depending on no binding elevama, Pieta Muya, Rara Nemia, Lungazi of Piauso Niava. The my way, Sanjin Tim Muya in your chapita now. Near you tell Abi, me be Jara, you let see the Muli with Tanaga, Shasha Baba, a jibo three pizza to Topian Tavari. Unijo Shinzo Abega, Gazelu Manugo, a chain loopy, Luniavare, Gazay Puri, a soango, Luzon, Jabarelu, Trinodigo Piovare. Cochi Yama, Dona Yuin, Moijin, Selema Jo, your Charlie Dajo, Eraha, Moijin will sabi Madante, Tranguia, Consetacuni Grega Suin, a means on Pietelu, Tawan Shudriga Piovare. Lubon to the Madundan Jogu, Druni, Lugani, Sunkabu, Nunjaja to Tavare. Now, dear Lubon, don't the matter dangule, name Lugani, Sunkoyan and Jesse, Eludri Pitabi, a two news or Tavare. မိသက်ရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်ပေါင်း 48,000 ဟာညီပြူကြတဲ့အခြေအနေဒါစင်ပေါင်းများစွာနဲ့တခြားအရေးပေါ်အခြေအနေတွေကိုတုံ့ပြန်လှုပ်ဆောင်နေကြတယ်လို့အစိုးရဖွဲ့တွင်ဝင်ချုပ်ရိုးရှိတဲ့စုကကပြောပါတယ်နောက်ထပ်တပ်ဖွဲ့ဝင် 2,000 ကိုအသင့်ပြင်ထားတယ်လို့ကာဝေးဝင်ကြီးအစ်စုနိုရီအိုနိုဒရာကပြောပါတယ
်တူနီးရှားနိုင်ငံ LD ရဲ့နယ်စပ်မှာတနင်္လာနေ့ကအကြမ်းဖက်တိုက်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးနိုင်ငံတော်အဆောင်တပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ရတယ်လို့တူနီးရှားပြည်ထောင်စုဝန်ကြီးဌာနကြေညာချက်ထုတ်ပြန်ပါတယ်ဒါက2နှစ်ကျော်တွင်အသေးပြောက်အများဆုံးတိုက်ခိုက်ခံရမှုပါ2015မှာ GIA တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနိုင်ငံခြားခီးသွားတွေအလားကျဲသွားခဲ့တယ်နောက်ပိုင်းဒီနှစ်မှာခီးသွားတွေပြန်များလာမယ်လို့မျှော်လင့်နေခြင်းမှာအခုလိုတိုက်ခိုက်ခံရတာပါအဆောင်တဟာနေဆက်ကအလင်းဆူတန်ဒေတာမှာကင်းနေတဲ့တော့ခြုံခုံတိုက်ခိုက်ခံရတာဖြစ်ပြီးမင်းမြုံမိုင်းနင်းမိတဲ့အတွက်ဒေတာဆန်တော်ချိန်မနက် 7:45 လောက်မှာတပ်သား6ဦးသေဆုံးခဲ့ရတယ်လို့ဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။ဝန်ကြီးဌာနပြောခွင့်ရကတော့ဒီပောက်ကွဲမှုကအကြမ်းဖက်သမားတိုက်ခိုက်မှုဖြစ်ပြီးမိုင်းပောက်ကွဲပြီးနောက်ပိုင်းမှာခြုံခုံတိုက်ခိုက်သူတွေကအဆောင်တပ်သားတွေကိုတနက်နဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ LDA နိုင်ငံခြားရေးဝန်ကြီးဌာနကတော့ဒီအကြမ်းဖက်တိုက်ခိုက်မှုအတွက်ပြင်းထန်စွာရှုံချအပြစ်တင်ခဲ့ပါတယ်။
ဟေဒီနိုင်ငံမှာလောင်စာဆီစင်းလုံးတွေကို49ရာခိုင်နှုန်းတိုးမြင့်လိုက်တာကြောင့်ရုံးဝင်းဆန်ကဆန္ဒပြကိုတွေဖြစ်ပြီးစနေနေ့ကလူ3ယောက်တေဆုံးရပြီးတဲ့နောက်ဈေးနှုန်းတိုးမြင့်မဲ့အစီအစဉ်ကိုသမ္မတဂျိုဗန်နွမော်ဇီကပြန်ရုပ်သိမ်းလိုက်ပါတယ်။လောင်စာဆီစင်းလုံးတွေကိုတနင်္ဂနွေလုံးမှာရင်ငါရှိတဲ့ဈေးနှုန်းတိုင်းဆက်ထားသွားပါမယ်လို့စနေနေ့နောက်ပိုင်းကတနင်္ဂနွေလုံးကိုပြောတဲ့မင်းကွန်းထဲမှာသမ္မတကထည့်ပြောသွားပါတယ်။အားလုံးငြိမ်ငြိမ်သက်သက်ရှိကြဖို့သမ္မတကပြောသလိုရဲတပ်ဖွဲ့အနေနဲ့ငြိမ်ဝန်းပြပြားရေးကိုထင်ထင်နိုင်ဖို့ဆန္ဒပြသူတွေလမ်းတွေပေါ်ကနေရှင်းပြကြဖို့လည်းပြောပါတယ်။ဒါပေမဲ့ဆန္ဒပြဝရီကဆက်ဖြစ်နေပြီးအခြေအနေတည်ငြိမ်မှုမရှိသေးတာကြောင့်ဟေတီမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအားလုံးအိမ်ထဲမှာနေကြဖို့အမေရိကန်တန်ယုံကနှုတ်ဆော်ထားပါတယ်။အဲဒီမတိုင်ခင်နိုင်ငံပိုင်းတွေတုန်းကပို့တော်ပရင်စ်မြို့တော်နဲ့အနီးကဖက်ရှင်ဗီလ်စင်ကြေပုံရက်မှာဆန္ဒပြသူတွေကမော်တော်ကားတာယာတွေကိုမီးရှို့ဆိုင်းပြီးကိုလူရဲ့ဇင်ကန်ဟိုတယ်ကြီးတစ်လုံးရှိကကားတွေကိုမီးတင်ရှို့သလိုလွှတ်တော်အဆောက်အဦးကိုမီးရှို့ပစ်မယ်လို့လည်းချိန်ချောက်ကြပါတယ်။လူတော်စောဦးရှိမှာမော်တော်ကားတာယာတွေမီးလောင်တာကနေမဲမောင်တဲ့မီးခိုးလုံးကြီးတက်နေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုလွတ်တော်လူညွှန်ရေးအဆောင်အဦးက VOE ကိုပေးပို့ထားပြီးတနက်တန်အများပြားကိုလည်းအဲ့ဒီဗီဒီယိုထဲမှာကြားကြရပါတယ်ခင်ဗျာ
ထစ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ကဲအခုရင်ဆုံးတော့ထိုင်းနိုင်ငံမြောက်ပိုင်းကလှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေရဲ့ကေဆေးရေးပြုတ်နေတဲ့ဒုတိယဆင့်အခြေအနေသတင်းကိုနားဆင်ရပါမယ်။ထိုင်းနိုင်ငံကဂူထဲမှာကျန်နေတဲ့ကျောင်းသားလူငယ်6 8ယောက်နဲ့သူတို့ရဲ့ဘလုံးအသင်းနီးပြားတို့ကိုကဲထုတ်ရေးလူငန်းစဉ်ဒုတိယဆင့်မကြာခင်မှာပြန်ပြီးတော့စတင်နိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။တင်းငွေနေကကဲထုတ်ထားပြီးဖြစ်တဲ့ကလေး၄ဦးကတော့ဆေးဥမှာဆေးကုသမှုခံယူနေကြပါတယ်။နောက်ဆုံးသိထားတဲ့အခြေအနေတွေအကြောင်းစုံနဲ့ပတ်သက်ပြီးတော့ကိုညောင်ဝင်းအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျမယ်ဆိုင်မြို့ကကူတဲ့ပြိမိနေတဲ့တောဝက်ထိုင်းဘော်လုံးအသင်းကိုပြန်ပြီးကယ်ထုတ်ဖို့အတွက်15ရက်မြောက်နေ့ဖြစ်တဲ့ဇူလိုင်လ10ရက်တနင်္ဂနွေနေ့မနေ့စေနိုင်ကဆလို့ရင်ငုတ်သမားတွေကူတဲ့ဝင်သွားပြီးနောက်9နိုင်လောက်အကြာမှာကလေးလေးယောက်ကိုကယ်ထုတ်နိုင်ပြီလို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားတာပါလှိုင်ကူတဲ့တုံးနေရတဲ့အောက်ဆီဂျင်ဘူးတွေမလုံလောက်တော့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုခေတ္တရန်နာထားလိုက်ပြီးအောက်ဆီဂျင်ဘူးတွေပြန်ဖြည့်နေတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ပြန်ကယ်ထုတ်လာတဲ့ကလေးလေးယောက်ကိုလောလောဆယ်ချင်းရိုင်ဆေးရုံမှာဆေးကုသစောင့်ရှောက်မှုပေးနေပါတယ်ဒီကနေ့တနင်္လာနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေကိုပြန်ဆောက်သွားဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောကြောင်းဂူဝါမှာတောက်လျှောက်သတင်းယူနေတဲ့ထိုင်းခြေဆိုင် Network Media သတင်းနဲ့မီဒီယာကွန်ရက်ကဥဆောင်ညွှန်ကြားရေးမှူးကိုအောင်မိုးမြင့်ကပြောပါတယ
်ဘာဖြစ်လို့စတိုက်ထုတ်မနိုင်လဲဆိုတော့သူတို့ကအောက်ဆီဂျင်ပြတ်သွားလို့လို့ပြောတယ်အောက်ဆီဂျင်ထပ်ပြည့်ဖို့လိုတယ်အောက်ဆီဂျင်ထပ်ပြည့်ဖို့လိုတဲ့အတွက်သူတို့လုံငန်းစဉ်ကိုသူတို့ဒီညမှာဆက်လုပ်မယ်။ဒီမနေ့မှမနေ့ဆက်ပြီးတော့သွားနိုင်မယ်။ဒီလိုထုတ်လာတဲ့ဟာကပုံမှန်အတိုင်းဆက်လုပ်သွားမယ်ဆိုတဲ့ဟာမျိုးသူတို့ပြောသွားတယ်ခင်ဗျာ
။ဟုတ်ကဲ့။အဲ့တော့ဟိုဒီချင်းရိုင်ဆေးရုံမှာရောကလေးတွေကိုဟလာဘယ်လိုမျိုးပြုစုစောင့်ရှောက်ဖို့ပြင်ဆင်ထားတာတွေသတိထားမိပါဗလဲ
။ချင်းရိုင်ခရိုင်ဆေးရုံမှာအေးသူတို့စားမဲ့ဆေးရုံမှာပေါ့ဗျာ။အထက်ချစ်ထက်ရှိတယ်။ချစ်ထက်မှာမှ၄ထက်မှသူတို့ထားမယ်။ကျမရေးရသူတို့အဲ့ဒီခန်းကိုစေးပြပါရည်နဲ့ခြံထားတယ်လို့ပြောလို့ရတယ်ခလေးတွေကိုလည်းဒီရောက်လာတဲ့အချိန်မှာစေးဖြန်းထားတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပဲပြီးလို့ရှိရင်မိသားစုတွေလာတွေ့ရင်လည်းစေးဖြန်းထားတဲ့ဟိုစစ်ဆေးထားပြီးတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပြီးမှပေးတွေ့မယ်ဆိုတဲ့ဟာမျိုးတွေသူတို့စနစ်ထားတာတယ်ကျန်တဲ့လူတွေကလုံးဝတွေ့လို့မရဘူ
းနောက်ထပ်ကျန်နေသေးတဲ့ခလေးရှိအောင်နဲ့သူတို့ရဲ့ဘောလုံးနီးပြတူဦးစုစုပေါင်း9ဦးစလုံးကိုကယ်ထုတ်ဖို့နောက်ထပ်၄ရက်အထိအချိန်ယူရနိုင်ခြေရှိတယ်လို့ထိုင်းကယ်ဆယ်ရေးအဖွဲ့ကပြောကြောင်း AP သတင်းတပုတ်မှာဖော်ပြထားပါတယ်။ကြံနေသေးတဲ့ကလေးတွေရောနှီးပြပါစိတ်ပိုင်းယူပိုင်းနှမျိုးစလုံးကျမ်းမာကြန့်ခိုင်နေပြီးရေငုပ်ဖြတ်ကူးဖို့အသင့်ရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကလေးတွေကိုကယ်ထုတ်အပြီးမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ချင်းရန်ခိုင်ယာယီအုပ်ချုပ်ရေးမှူးဖြစ်တဲ့နရွန်ဆက်အော်တာနခွန်ကတော့သူတို့အဖွဲ့ကိုစိတ်ဓာတ်ပိုင်းဆိုင်ရာအားပေးမှုတွေကကယ်ဆယ်ရေးလုပ်ငန်းတွေကိုအောင်မြင်ဖို့အထောက်အကူဖြစ်စေတယ်လို့ပြောသွားပါတယ
်။ไม่มีวันใดที่เราพร้อมกว่านี้อีกแล้วนะครับถ้าเราไม่เริ่มปฏิบัติการณเวลาที่เราได้เปรียบที่สุดดีเดย์ในวันที่เราพร้อมที่สุด
ဒီကနေ့လိုမျိုးတင့်တော်တဲ့တခြားတရရဲ့မရှိနိုင်ပါဘူး။အကျိုးရလဒ်အများဆုံးရှိမဲ့ဒီလိုနေမျိုးမှာမှကယ်ဆယ်ရေးလုပ်ငန်းကိုကျွန်တော်တို့မဆနိုင်ဘူးဆိုရင်အခွင့်အရေးတွေဆုံးရှုံးသွားပါလိမ့်မယ်။ဒါကြောင့်ကယ်ဆယ်ရေးကိုမနှက်စင်နိုင်မှာစတာပါ။ဒီကနေ့ရက်ပိုင်းတွင်ကုနာတဝိုက်ကျွန်တော်တို့နဲ့အတူရှိခဲ့ကြသူအားလုံးကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်။မျောလင့်ထားတဲ့အတိုင်းကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေတရားရာဂိုင်းနှုန်းအောင်မြင်ဖို့အတွက်ပြည်သူလူထုကလည်းစိတ်သက်ပိုင်းဆိုင်ရာပံ့ပိုးမှုတွေပေးကြပါလို့မေတ္တာရက်ခံပါတယ်
။အစောပိုင်းမှာတုန်းကတော့ကလေးငယ်တဦးစီကိုရင်ငုတ်သမားနှစ်ဦးစီနဲ့ရင်ငုတ်ကိရိယာတွေတုံးပြီးကဲထုတ်မလား။ဒါမှမဟုတ်ကမ်ပတ်ဆအထက်ထက်နဲ့အထူးပြုလုပ်ထားတဲ့ပိုက်သေးကိုလေးမှုတ်သွင်းပြီးရင်ငုတ်စရာမလိုပဲကဲထုတ်မလားဆိုတာစဉ်းစားခဲ့ကြတာပါ။ရင်ငုတ်ပြီးကဲထုတ်တဲ့နီးဟာအန္တရာယ်ရှိနိုင်တာကြောင့်အခြားနီးလမ်းမရှိမှသာအဲ့ဒီနီးကိုသုံးသင့်တယ်လို့လှိုင်းကူတွင်ကယ်ဆယ်ရေးကျွမ်းကျင်သူတွေကသတိပေးထားပါတယ်။လောလောဆယ်ကဲထုတ်လာတဲ့ကလေးလေးယောက်ကိုတော့အစာပိုင်းမှာရင်ငုတ်ဖြတ်သန်းနိုင်ပြီးတနေရာအရောက်မှာကယ်ဆယ်ရေးရင်ငုတ်သမားတွေကဂူပြင်ရောက်တဲ့အထိတဲထုတ်လာတာလို့ချင်းရန်ခရင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပေမဲ့ဘယ်လိုတဲထုတ်လာသလဲဆိုတဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။တောဝက်ဘောလုံးအသင်းဟာဇွန်လ23ရက်နေ့ကစလို့ထမ်လွန်နန်နွန်ကြောက်တောင်ကူတဲ့ဝင်သွားတာပါသူတို့ဝင်သွားပြီးမိုးသေးထန်စွာရွာလိုက်တာကြောင့်လှိုင်းကူတဲ့ရေကြီးပြီးဂူဝကနေနှမိုင်ခွဲကျော်အကွာလောက်ကကုန်းလေးပေါ်မှာတက်နေခဲ့ကြရင်လာကယ်မဲ့သူတွေကိုမျှော်နေခဲ့ကြတာပါအခုရက်ပိုင်းတွင်ချင်းရိုင်ခရိုင်တဝိုက်တကြော့ပြန်မိုးသေးထန်လာမယ်ဆိုတဲ့မိုးလေဝသခန့်မှန်းချက်ရှိနေပြီးမိုးများလာရင်ဂူထဲရေဝင်ပြီးထိုင်းကလေးတွေကိုကယ်ထုတ်ရေးဟာပိုပြီးခက်ခဲသွားမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
နစတရာစုပင်လုံတတိယကျင်းစီဝေးကိုအခုလာမဲ့ဇူလိုင်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်ပေါ်မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ17ရက်အင်္ဂါညတရက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီကြိုတင်ပေးပို့ထားပါ။တိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-9-9-9လေး email လိပ်စာက burmese@voanews.com facebook စာမျက်နှာက voa burmese news ဖြစ်ပါတယ် voa ရဲ့အင်္ဂါညတရက်လီလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
မနေ့ဖန်အင်္ဂါညမှာထုတ်လွှင့်မဲ့တရက်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြမအရေးဆွေးနွေးကအစီအစဉ်ဖြစ်ပါတယ်မြမပြည်အကြောင်းအခြေခံရက်ကူးထားတဲ့ရုပ်ရှင်တွေနဲ့နိုင်ငံတကာမှာအောင်မြင်မှုတွေရနေတဲ့မြမနိုင်ငံဘွားထိုင်ဝမ်အခြေစိုက်ဒါရိုက်တာမီဒီစီဟာထိုင်ဝမ်ယဉ်ကျေးမှုစင်တာရဲ့စီစဉ်မှုနဲ့အမေရိကန်ပြည်တော်စုမှသူ့ရဲ့ရုပ်ရှင်တွေလာရောက်ပြသဖို့အတွက်ဖိတ်ခေါ်ခံခဲ့ရပါတယ်Washington DC မြို့တော်ကိုမီဒီစီရောက်ရှိလာစဉ်မှာ VOA Studio မှာ VOA မြန်မာပိုင်းအစီအစဉ်ကကိုဝင်းခတ်မောင်ကတွေ့ဆုံပြီးတော့မေးမြန်းထားပါတယ်တင်ဆက်ထားတာကိုနားဆင်နေပါပြီခင်ဗျာ
မီဒီစီကိုလို့ဒီတွေ့ဆုံမေးမြန်းမှုတွေအတွက်ကျေးဇူးတင်ပါတယ်မီဒီစီကမြန်မာနိုင်ငံဒီရှမ်းပြည်နယ်လာရှိမြို့မှာပွေတယ်ပြီးတော့16နှစ်ကြာတော့ထိုင်ဝမ်ကိုရောက်သွားတယ်အခုလက်ရှိရုပ်ရှင်ဒေါကူမန့်ထရီ3ကနဲ့ feature ရုပ်ရှင်အစီအလေးကရိုက်ထားတာရှိရပါတော့အခုဒီအမေရိကန်ကိုရောက်လာတဲ့အကြောင်းရင်းကိုတစ်ချက်လောက်ပြောပြပေးပါလား
ဒီခေါက်က6လပိုင်းကျွန်တော်ဟိုဘောအမေရိကန်လာတာကရုပ်ရှင်ပြဖို့ပေါ့နော်ရုပ်ရှင်ပြတာက3နေရာမှာပြတော့ပေါ့တနေရာကနယူးယောက်မှာNew York မှာဟိုပါမုံမီခေါ်တဲ့Museum of Movie Image Museum မှာကျွန်တော်ရွှေရှင်ငါးကားဟိုမှာပြတယ်တပတ်ပြတယ်ကျွန်တော်ဟို New York မှာရောက်ပြီနောက် Boston မှာ Harvard Film Archive မှာငါးကားသုံးကားပြတယ်ဒါကြောင့်ကျွန်တော်ပြီးခဲ့တဲ့ရက်က Harvard Boston ကနေဒီမှာလာတယ်ဒီမှာ Washington မှာကဘာပေါ့ဒုံကားလာလေးကကျွန်တော်တလောက်မမမီလားနည်းနည်းချက်လက်ရှိရဟုတ်ဟာဒါပြဒါကြောင့် presentation လာလောက်တော့ပေါ့
So your film deals with the
media ရုပ်ရှင်တွေမှာမူရစ်ဆေးတို့လူကုန်ကူးတာတို့နေဆက်ဖြတ်ကျော်တာတို့လိုကိစ္စတွေအများအားပါနေတာတွေ့ရပါတယ်ဒီလိုအကြောင်းအရာတွေကိုဘာကြောင့်ကင်တွယ်ရိုက်ကူးကျင်တာပါလဲ
I think mostly like such kind of elements like you know drugs
ကျွန်တော်ထင်တယ်မူရစ်ဆေးနေဆက်ပြဿနာနဲ့ရည်ကြည်ရမျက်နှာရကိုလူတွေရှာဖွေကြတာကတကဘာလုံးမှာတွေ့နေကြတဲ့ဖြစ်ရပ်တွေပါဒါတွေကတခြားနေရာတွေမှာလည်းတွေ့ရနိုင်တဲ့ဇာတ်လမ်းရဲ့အကြောင်းအရာအပိုင်းတသက်ဖြစ်ပါတယ်ဒါပေမဲ့လည်းဒီနေရာမှာရည်ကြည်တာကဒါတွေဟာကျွန်တော်ကိုယ်ပိုင်ဘဝအတွေ့အကြုံတွေနဲ့မှတ်ဉာဏ်တွေကလာရဲဆိုတာပဲဖြစ်ပါတယ်ကျွန်တော်ကိုရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာမွေးပါတယ်လာရှိုးကမြို့သေးသေးလေးပါလူတော်တော်များများကထထမ်းပြီးသွားလို့ရှိရင်ပညာဆက်မတင်ကြပဲနဲ့မိသားစုဘဝနေရေးအတွက်စဉ်းစားရပါတယ်။သူ့ရဲ့အတိုင်းမျိုးလေးတွေပါကအလုတ်ကင်ခွန်းလန်းသိရှိတာမဟုတ်ပါဘူး။အလုတ်ပေးနိုင်မဲ့ဆက်ယုံတွေယုံတွေလည်းမရှိပါဘူး။ကုမီဘကပတ်ဆက်မချမ်းသာရင်တာမန်ထထမ်းចောင်းသားတယောက်ဟာចောင်းပြီးတာနဲ့စောင့်နေရေးအတွက်စဉ်းစားရပါတယ်။ရှမ်းမြောက်ပိုင်းမှာကလူများစုကလေသမားတွေပါ။ကိုဘဝကိုပြောင်းလဲခြင်းတွေအတွက်ကကြောက်စင်းသွားတူးမလား၊မူရစ်စေးရောမလားစတဲ့ရွေးစရာလမ်းတွေပဲရှိပါတယ်။ဒါကလွန်ခဲ့တဲ့နှစ်20 30တွင်းကပါခုတော့အများကြီးကိုပြောင်းလဲတော့ပါပြီ။လူငယ်တွေလည်းမြို့ကြီးတွေစီတက်ပြီးတော့လုတ်ကင်ရှာရီလုံနိုင်ကြပါပြီ။ဒါပေမဲ့လည်းကျွန်တော်တို့လိုမျိုးနေရာတွေမှာပဲနေပြီးတော့ရှင်းတန်းခြင်းရင်မူရစီရောင်းချတာဟာတာမန်စီးပွားရေးလုပ်ငန်းတစ်ခုလိုဖြစ်နေပါလေ။ဒီလိုရောင်းချလုတ်ကင်တဲ့နေရာမှာလည်းတာမန်လူရန်စားတွေအတွက်ကနေခြင်းညခြင်းချမ်းသာသွားမယ်ကိစ္စမျိုးမဟုတ်ပါဘူး။ဥပမာပြောလို့ရှိရင်လက်ထက်မှာရှိတဲ့ဘိန်းပင်တွေကိုစံတအိတ်နဲ့လဲစားဖို့လောက်ပဲရောင်းတာမျိုးပါ။ကျွန်တော်ကရုပ်ရှင်ရိုက်ဖို့ဇလန်းရှာတဲ့အခါမှာကျွန်တော်ရဲ့အတွေ့အကြုံနဲ့နောက်ခံကိုထင်ရတဲ့အကြောင်းတွေကိုရိုက်ချင်ပါလေ။ဒါကြောင့်မလို့ကျွန်တော်ကိုယ်တိုင်ဒါမှမဟုတ်ကျွန်တော်ရဲ့ဆွေမျိုးကျွန်တော်ကျောင်းတုန်းကတငယ်ချင်းတွေကြုံတွေ့ခဲ့ရတဲ့အခုလိုမျိုးအကြောင်းအရာတွေကိုခြေခံပြီးတော့လုပ်ဖြစ်တာပ
ါ So you want to tell this story right and but why do you choose
ဒီလိုအကြောင်းအရာတွေကိုပြောတဲ့အခါတခြားပကြီးတို့စာရေးတာတို့လည်းရှိတဲ့အထက်ကဘာကြောင့်ရုပ်ရှင်ကနေတစ်စက်တင်ပြဖို့ဖြစ်လာတာပါလဲရုပ်ရှင်ဒါရိုက်တာတယောက်ဘာကြောင့်ဖြစ်လာတာပါလဲ
Actually I think for meI'm not like another artist or filmmaker.
ကျွန်တော်ကစင်းရဲမိသားစုကလာခဲ့တာဆိုတော့ကျွန်တော်ငငယ်တုန်းကရည်မှန်းချက်ကလည်းသူ့လိုငါလိုပါပဲ။အဲ့ဒါကတော့ဘဝကိုပူကောင်းအောင်ကြိုးစားချင်တာပါ။ရုပ်ရှင်ဒါရိုက်တာတို့အနုပညာရှင်တို့ဆိုတာကျွန်တော်တို့မမက်ရေးခဲ့တဲ့အိမ်မက်တွေပါ။ဘာကြောင့်လဲဆိုတော့ပတ်စံရှာဖို့ကိုပဲအခြေခံစဉ်းစားရလို့ပါ။ဒါကြောင့်မလို့ဝင်ငွေရှိမဲ့အလုပ်မျိုးကိုပဲကျွန်တော်ရွေးဖို့ငငယ်ကလေးကဆုံးဖြတ်ခဲ့ပါတယ်။နောက်တော့ကျွန်တော်ထိုင်ဝမ်ကိုသွားပြီးတော့စာသင်ဖို့အကြောင်းဖြစ်လာပါတယ်။ထိုင်ဝမ်ဆူရစစ်တဲ့စံပွဲကိုအောင်ပြီးတော့ပညာသင်ဆုရလိုက်တာပါတရားမဲ့အကြောင်းကအသက်မူဝမ်းကြောင်းပညာသင်တဲ့အထက်တန်းကြောင်းဖြစ်ပါတယ်ပုံမှန်အတန်းစာပဲသင်တဲ့ကြောင်းမဟုတ်ပါဘူးအဲဒီတုန်းကကျွန်တော်တက်က16နှစ်ပဲရှိသေးပေမဲ့ဟိုရောက်တာနဲ့အလုပ်လုပ်ပြီးတော့မိသားစုကိုပတ်စံပြန်ပို့ဖို့ကိုစဉ်းစားနေရပါပြီဒီလိုနဲ့ကျွန်တော်ထိုင်ဝမ်ကိုရောက်ပြီးတော့ Visual Arts ပညာရပ်ပိုင်းကိုတက်ဖြစ်ပါတယ်တက်ကတူရောက်တော့လဲဒီဘာသာရပ်ကိုပဲဆက်ယူဖြစ်ခဲ့တာပါပြီးတော့မင်္ဂလာဆောင်တွေအတွက်စီးပွားပြည့်ဗီဒီယိုရိုက်ရင်းကနေတစ်ဆင့်ပြီးတစ်ဆင့်ရုပ်ရှင်ပဲနဲ့နှီးဆက်သွားပါတယ်နောက်တော့ကျွန်တော်ကျောင်းရိုက်တဲ့ဒါရိုက်တာတယောက်ယင်ဖြစ်လာပါတယ်။မဟာဘွဲရပြီးတဲ့ခါမှာကျွန်တော်စဉ်းစားပါတယ်။ကျွန်တော်စိတ်ထဲမှာရှိနေတဲ့ခံစားချက်တွေအတွေ့အကြုံတွေနဲ့ကျွန်တော်မွေးရမြည်အကြောင်းကျွန်တော်ဖော်ပြခြင်းတဲ့ခါကျွန်တော်ဘာကိုအသုံးပြုမလဲဆိုတာပါ။ဒီလိုနဲ့ရုပ်ရှင်ရိုက်ဖို့ဖြစ်လာတာ
ပါ။ So can you tell us your first experience?
2012ခုနှစ်မှာထွက်ခဲ့တဲ့ပထမဆုံးရုပ်ရှင်ကားကြီး Return to Burma ကိုမြန်မာပြည်မှာရိုက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီအတွေ့အကြုံကိုလည်းပြောပြပေးပါဦး
။ Yeah.In 2010, yeah, just, you know, after the first presidential election.
မြန်မာပြည်မှာ2010ရွေးကောက်ပွဲပြီးတော့ထိုင်ဝမ်မှာရှိနေတဲ့ကျွန်တော်တို့တကယ်ချင်းတွေအများစုဟာနိုင်ငံတွေကိုပြန်ကြဖို့ဆုံးဖြတ်လိုက်ကြပါတယ်။ဟိုမှာပြောင်းလဲတွေဖြစ်တော့မှာမဟုတ်လို့သူတို့အစီအစဉ်ကတော့ပြန်ပြီးတော့စီးပွားရေးတွေလုပ်ဖို့ပါ။သူများနိုင်ငံမှာအောက်ခြေလုပ်သားဖြစ်ရတာတည်းဆာလို့ရှိရင်မြန်မာနိုင်ငံမှာကအခွင့်အရေးပိုများနိုင်တယ်လို့တွက်ပါတယ်။သူတို့ဘာကဖြစ်ချင်တာတွေနဲ့မျှော်လင့်ချက်တွေအပြည့်ပါ။ကျွန်တော်ကတော့အဲ့ဒီချိန်တုန်းကသူတို့ရဲ့အပြန်လန်းကိုမှတ်တမ်းတင်ဖို့စိတ်ကူးရပါတယ်။အဲ့ဒါကကနဦးရတဲ့အတွေးပါ။မှတ်တမ်းရုပ်ရှင်လိုမျိုးရိုက်ထားပြီးမှမှတ်တမ်းရုပ်ရှင်တော့မဟုတ်ပါဘူး။ကျွန်တော်ရေးထားတဲ့ခက်ယူးယူးဇာလန်းတစ်ခုကိုအခြေခံထားတာပါ။ဒါပေမဲ့ဇာလန်းကအပြင်မှာရိုက်ကူးနေတဲ့အချိန်ဒီပေါ်မူတည်ပြီးတော့လည်းပြောင်းလဲသွားနိုင်ပါတယ်။ရန်ကုန်ကိုကျွန်တော်တို့ရောက်တဲ့အချိန်ကနေကျွန်တော်မွေးရမြည်လာရှိုးအထိတောက်လျှောက်အပြင်မှာတကယ်ဖြစ်နေတဲ့အချိန်တွေကိုရိုက်ကူးသွားပါတယ်။နိုင်ငံသားခီးသွားတွေလိုပဲကျွန်တော်တို့ကင်မရာကအသေးလေးတွေပြီးတော့လူရင်အားအနည်းချင်းနဲ့ရိုက်ခဲ့တာပါ။ကင်မရာကတိတ်မကြည့်တဲ့အတွက်ဖွက်စရာတွေဘာတွေလဲမလိုပါဘူး။ဒါပေမဲ့ကားဂိတ်လိုနေရာတွေမှာကြာတော့ပေါ်တင်တင်ရိုက်လို့မကောင်းပါဘူး။အဲ့ဒီချိန်ကရိုက်ကူးရေးခွင့်ပြုချက်တွေဘာတွေလိုပါလဲ။ ဒါပေမဲ့လည်းကျွန်တော်တို့ကနိုင်ငံရေးနဲ့ပတ်သက်တာတွေရိုက်တာမဟုတ်တဲ့အတွက်ပြဿနာတော့တိတ်မရှိပါဘူး။ကျွန်တော်တို့လုပ်ချင်တာကတိတ်ရိုးရှင်းပါလေ။ပုံမှန်လူနေမှုဘဝတွေကိုပဲရိုက်ကူးချင်တာပါ။
Are you in touch with the current filmmaking industry and film industry in Burma?
အခုမြန်မာရုပ်ရှင်လောကနဲ့ရောအထီးတွေ့ရှိပါလား။ရှိတယ်ဆိုရင်အခုရုပ်ရှင်လောကရဲ့မြင်ကွင်းနဲ့အလားအလာအပေါ်မှတ်ချက်ပေးလို့ရမလား
? Actually, you know, as an outsider also as an insider yeah
တကယ်တော့ဒီကိစ္စအပေါ်မှာအပြင်လူတယောက်အနေနဲ့ရောအသွင်းလူတယောက်အနေနဲ့ပါမှတ်ချက်ပေးဖို့ကအတော်လေးရှုပ်ထွေးတယ်လို့ဆိုပြရစီကျွန်တော်နိုင်ငံမှာကပြောစရာဇလန်းတွေယဉ်ကျေးမှုဒလိတွေမတူကွဲပြားမှုတွေအများကြီးရှိနေပေမဲ့ဒါကိုထုတ်ဖော်ပြောပြဖို့အတွက်အရင်းမြစ်ကနင်းနေပါသေးတယ်အရင်းမြစ်ဆိုတဲ့နေရာမှာရိုက်ကူးရေးပစ္စည်းနှိပညာပိုင်းနဲ့ငွေကြေးကိုဆုလို့ရမဟုတ်ပါဘူးလူသားအရင်းမြစ်ကိုဆုလို့ရပါဥပမာအင်္ဂလိပ်လိုသိပ်မတတ်တဲ့သူတယောက်ကပြင်ပကသိပညာရပ်တွေကိုလေ့လာနိုင်ဖို့အတွက်ခက်ခဲပါတယ်။ဆိုရာကကျွန်တော်တို့မှာလုံလောက်တဲ့ဘာသာပြန်မှုအရင်းမြစ်တွေမရှိဘူးလို့ပြောချင်တာပါ။ခင်ဗျားကအင်္ဂလိပ်ပဲဖြစ်ဖြစ်တရုတ်လိုပဲဖြစ်ဖြစ်တတ်မှတ်ထားလို့ရှင်စာပေဘက်မှာလေ့လာဖို့ခက်ခဲရှိပါလိမ့်မယ်။လူတယောက်တည်းကသူ့မှာပါရမီအခမ်းရှိနေအောင်မှကိုယ့်ကိုယ်ကိုပိုသိလောက်အောင်လုပ်ဖို့တိုးတက်အောင်လုပ်ဖို့ဆိုတာမလွယ်ကူလှပါဘူး။ဆိုတော့ဒီဘာသာပြန်ကဏ္ဍဟာမြန်မာပြည်ရဲ့နေရာတိုင်းမှာလိုအပ်နေတယ်လို့ထင်ပါတယ်။ရုပ်ရှင်တွေမဟုတ်ပါဘူးတခြားအနုပညာကဏ္ဍမှာရောစာပေနဲ့စီးပွားရေးအပိုင်းမှာပါဖြစ်ပါတယ်အရန်ကိုရေးကြည့်ပါတယ်နောက်ဒုတိယအနေနဲ့ကစီစစ်ရေးစင်စာကိစ္စဖြစ်ပါတယ်လူတွေဟာသူတို့ထုတ်ဖော်ခြင်းတဲ့ကိစ္စကိုလွတ်လွတ်လပ်လပ်ပြောလို့မရသေးပါဘူးရုပ်ရှင်တကားဟာအနုပညာရှင်တယောက်လိုပဲယူသားမှုရှိဖို့လိုအပ်ပါတယ်အနုပညာရှင်တွေဟာတကယ်တမ်းအပြင်မှာဖြစ်ပျက်နေတဲ့ကိစ္စတွေသူတို့ဖော်ပြခြင်းတွေကိုလွတ်လပ်စွာဖော်ပြနိုင်ွယ်ရှိတယ်ပါတယ်စီစီစင်စာလောက်တာဟာအခုလက်ရှိကမ္ဘာမှာရှိနေတဲ့စံနှုန်းတွေအပေါ်မှာလည်းထင်ဟသင့်ပါတယ်။ဒါဟာအနုပညာရှင်တွေရဲ့ဖန်တီးနိုင်မှုအတွက်အရန်အရေးကြီးတဲ့ကိစ္စပါ
။ In Taiwan film industry as far as I'm concerned back in 1980s there are people
Taiwan ရုပ်ရှင်လောကမှာဆိုရင်လည်းကျွန်တော်မှီသလောက်1980ခုနှစ်များစီကားပေါ့လေ။ဒါရိုက်တာတွေဖြစ်တဲ့ဟိုလျှောက်ရှင်းတို့ Edward Yan တို့လိုနောက်လူတီများတဲ့ Ann Lee တို့ပေါ့လေ။သူတို့ဆိုရင်ပြည်တွင်းမှာတွေမဟုတ်ဘဲနဲ့နိုင်ငံတကာကပါလက်ခံရလောက်တဲ့ဒါရိုက်တာတွေလည်းဖြစ်ပါတယ်။အဲဒီကနေပြီးတော့အခုချိန်ထိ MDC အပါအဝင်လက်ရှိနိုင်ငံတကာမှာလည်းထိုင်ဝမ်ဒါရိုက်တာတွေဟာဆက်လက်အသိအမှတ်ပြုခံနေရဆဲဖြစ်ပါတယ်။ဒီတော့အဲ့လိုနှစ်ပေါင်းများစွာထိုင်ဝမ်ရုပ်ရှင်လောကဆက်လက်ဖွံ့ဖြိုးနေနိုင်တာဟာဘာအချက်တွေကြောင့်လို့ထင်ပါသလဲ
။ I think everything when we take a look of one single issue
တခြားကြည့်မယ်ဆိုရင်အားလုံးတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်ပထမဆုံးကဒီမိုကရေစီပါထိုင်ဝမ်ဟာအရန်ကိုဒီမိုကရေစီအားကောင်းတဲ့နိုင်ငံတစ်နိုင်ငံမှာကိုလုတ်ချင်တာကိုလုတ်ခွင့်ပေးထားပါတယ်လူငယ်တွေအတွက်ကလည်းနိုင်ငံတော်ကရုပ်ရှင်ရမုံငွေတွေချထားပေးတာရှိပါတယ်နိုင်ငံတကာမှာဘာတွေဖြစ်နေလဲဆိုတာကိုလည်းသိရပါတယ်မြန်မာပြည်မှာကကျွန်တော်တို့ဟာရန်ကုန်လိုနေရာမျိုးမှာမနေလို့ရှိရင်တခြားအသက်မွေးဝမ်းကြောင်းအလုတ်ကလွဲလို့အနုပညာရှင်တယောက်ဖြစ်လာဖို့ဆိုတာစိတ်ကူးတော်မူရင်နိုင်ပါအောင်ဒါဟာရန်ကုန်အနာတရားဖြစ်စေပါတယ်ခင်ဗျားပြောသလိုပဲထိုင်ဝမ်မှာကနာမည်ကြီးဒါရိုက်တာတွေအနုပညာရှင်တွေပေါ်ပေါက်နေရဲဆိုတာနေချင်းညာချင်းဖြစ်ခဲ့တာမျိုးတော့မဟုတ်ပါဘူးသူတို့လည်းနှစ်20 30လောက်ချိန်ယူခဲ့ရတာပါအရာအလုံးဟာချိတ်ဆက်နေပါတယ်အရေးကြီးဆုံးတွေကဒီမိုကရေစီလွတ်လပ်မှုမူဝါဒချမှတ်မှုတွေနဲ့ပညာရေးပါမြန်မာပြည်မှာဆိုပိုအရေးပါတယ်လို့ကျွန်တော်ထင်တာတွေကတော့ပညာရေးနဲ့ကျန်းမာရေးဆောက်ရှောက်မှုပါတာမန်လူတွေဟာများသောအားဖြင့်နိုင်ငံရေးကိုအာရုံမစိုက်ကြပါဘူး။တမရကဘသူလဲ၊ဘသူကဝန်ကြီးလဲဆိုတာဂရုမစိုက်ပါဘူး။ကျွန်တော်တို့ဂရုစိုက်တာကကျွန်တော်တို့ရဲ့ကိုယ်ပိုင်လုံခြုံမှုပါ။ဒါကြောင့်မလို့ပညာရေးနဲ့ကျန်းမာရေးလိုကဏ္ဍတွေကောင်းလာပြီးဆိုတော့မှတခြားကိစ္စတွေကိုကျွန်တော်တို့ပြောနိုင်ပါလိမ့်မယ်။အခုချိန်မှာတော့အခြေခံကိစ္စတွေဟာအဆင်မပြေသေးတဲ့အတွက်ရုပ်ရှင်တို့အနုပညာတို့ယဉ်ကျေးမှုတို့လိုမျိုးကိစ္စတွေကိုကျွန်တော်တို့ပြောဖို့ဘယ်လိုအင်အားရှိပါမလဲဗျာ
။ All right, thank you so much VDC for
Okay, thank you.
ဒါတော့မြန်မာရေးတွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကတနင်္လာနေ့တစ်ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို70 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်ရရှင်တို့ဆက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနှံနေမနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ2440 50တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook ကနေနားဆင်နိုင်ကြသလို VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်အချိန်နဲ့အချိန်မီလည်းပြန်ပြီးတော့တော့ရောက်ဖတ်ရှုနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
မူရစီဝါနေနေနဲ့ပတ်သက်ပြီးသမရကတော့လက်ကြီးပင်ရင်းနေရာတွေကိုကင်တွယ်ဖို့ရောင်းဝယ်ဖောက်ကားနေတာတွေကိုမမြင်ချင်းအောင်ဆောင်လွှတ်ထားပေးတဲ့အဂရိလိုက်စားသူတွေကိုအရေးယူဖို့
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လောကထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်နားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့စာရိုလေးတွေမှတ်ချက်လေးတွေသောရရှင်နေရေးလာကြတာကိုပြောပြပေးကြပါမယ်ကိုတင်မောင်လက်ဆိုတဲ့သောရရှင် Facebook Messenger ကနေလာရေးတာပါမင်္ဂလာပါ VOA ကျမ်းမာပျော်ရွှင်ပါစေ VOA မြန်မာပိုင်းအစီအစဉ်အားလုံးကောင်းပါတယ်ကျေးနပ်အားရပါတယ်အဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ရေးလာပါတယ်။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်။အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်ရောအခုလိုမျိုးဒီကျမတို့ VOE အဖွဲ့သားတွေကိုကျမ်းမာပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ကိုတင်မောင်လည်းလည်းကျမ်းမာပျော်ရွှင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်။နေထူးမြတ်ဆိုတဲ့တောင်းရှင်ကလည်း VOE TV သတင်းတွေကိုနေ့စဉ်ကြည့်ရှုရင်းနဲ့ကျေးဇူးတင်ပါတယ်တဲ့။ဘဟုသုတတွေလည်းအများကြီးရလို့ပါ။ Thanks VOE လို့ရေးလာပါတယ်။ဟုတ်ကဲ့ပါ You are welcome ပါနေထူးမြတ်ရှင်။ဒီတောင်းရှင်ကတော့လုံးမြင့်တကြားသတင်းတွေကိုကြည့်ရှုအားပေးသူဖြစ်ပါတယ်။အောင်တန်းဆိုတဲ့တော်ရရှင်ကလည်း VOA သတင်းဌာနကတင်ဆက်တဲ့ Why Not the Why Not တွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေပါစေဆိုပြီးတော့မင်္ဂလာရှိရှိဆုတောင်းပေးလာပါတယ်။ကျေးဇူးအထူးတင်ပါတယ်ရှင်။ပြည်ဦးလွင်ကကိုကြွကြော်အောင်ကတော့တချင်းတောင်းကျင်ဘလို့တောင်းရမှလဲ။ဘယ်နေ့တွေတောင်းရမလဲဗျာတဲ့။ဘယ်အချိန်ရောက်လဲဖြေကြားပေးပါတယ်ဟုတ်ကဲ့။ကျမကတော့သူ Messenger မှာစာပို့ပြီးတော့မေးလာတဲ့အတွက်အဲ့ဒီမှာပြန်ပြီးတော့ဖြေကြားပေးလိုက်ပါတယ်။ဒီနေရာကနေတောင်းရင်ရပါတယ်လို့အဲကြောင့်မလို့လဲအဲ့ဒီနေရာမှာသူကတောင်းလာပါတယ်။ဒါပေမဲ့တက်ဆက်ထဲပဲသူမေးလာတာကဘယ်နေ့တွေတောင်းရမလဲဘယ်အချိန်ရောက်လဲဖြေကြားပေးပါတယ်ဟုတ်ကဲ့ပါ။ Facebook Messenger ကတစင်စာရေးပြီးတော့တောင်းလာတဲ့အတွက်ကြောင့်မလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်။ဒါမဲ့လေအစီအစဉ်လုပ်တဲ့နေ့ပေါ်မှာမူတည်ပြီးတော့ဒီကိုအရင်ရှေးကနေပြီးတော့တော်ရရှင်နဲ့ရေးထားတဲ့စာတွေရှိရင်လေကိုရဲ့စာအတွက်မဖို့ပြသေးပဲနဲ့နောက်တစ်ပတ်ကိုစာအလှည့်ကြတဲ့အထိတော့အဆောင်ရပါတယ်နော်ကိုကြောကြောင်းတောင်းလာတဲ့တခြင်းလေးကိုတော့ဒီတစ်ပတ်ထုတ်လွှင့်ပေးပါမယ်ကျမ Messenger ပေါ်မှာလည်းစာပြန်ထားပါတယ်နော်အခုတော်ရရှင်နေနေနဲ့ကျမတို့စီကိုစာရေးပြီးတော့သိကျင်တာရေးမေးတယ်ဆိုရင်ကျမတို့အချိန်ရရင်ရသလို Messenger ပေါ်ကလည်းပြန်ပြီးတော့ဒီအကြောင်းပြန်ပေးပါတယ်လို့တင်ပေးခြင်းပါတယ်သူ့လိုပဲနောက်ထပ်ဒီ Messenger ကနေလှမ်းမိလာတဲ့တော်ရရှင်တယောက်ကတော့ Shine နေခါပါသူက I like to study EDM usage program. Please give me a link. နဲ့သူ EDM သင်ခန်းစာအစီအစဉ်ကိုလေ့လာခြင်းလို့အဲ့ဒီအစီအစဉ်နားထောင်လို့ရတဲ့ link လေးပို့ပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့ပါ။အစီအစဉ်တသက်ကိုနားထောင်ခြင်းနဲ့ဆိုတော့ကျမတို့ရုံမြင်တန်ကြားကထုတ်လွှင့်ပေးတဲ့အချိန် radio ကနေထုတ်လွှင့်ပေးတဲ့အချိန်ပြီးတော့အဲ့ဒီအစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးတာဒါမှမဟုတ်လည်းအစီအစဉ်လွှင့်ပေးတဲ့အချိန်မှာ Facebook စာမျက်နှာပေါ်မှာတင်ထားတာတွေကိုကြည့်ရှုလို့ရပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ burmese.voanews.com website မှာဆိုရင်လည်းကျမတို့ရဲ့ဒီအဲ့ဒီအစီအစဉ်ကိုအတန်ဖန်ရောစာသားတွေရောအပြည့်အစုံတင်ထားပေးပါတယ်။ဒီတော့ရှင် Shine နေခါကိုလည်း Messenger ပေါ်ကနေပြီးတော့ကျမတို့ VOA မြန်မာပိုင်း website စာမျက်နှာကိုပို့ပေးလိုက်ပါတယ်နော်။အဲ့ဒီ website စာမျက်နှာကိုရောက်ရင်တော့ EDM သင်ခန်းစာတင်ထားပေးတဲ့စာမျက်နှာကိုရောက်အောင်သွားရမှာပါ။ VOA ရဲ့မူလစာမျက်နှာပေါ်ရောက်ရင်ဒီတော့ရှင် ဆိုင်နေခသွားခြင်းနဲ့အစီအစဉ်စာမျက်နှာကိုဘယ်လိုသွားရလဲအခုပြောပြပါမယ်နော်ကျမတို့မူလစာမျက်နှာဘောက VOA menu bar ပေါ်မှာအင်္ဂလိပ်စာလေးလာမယ်ဆိုတဲ့နေရာကိုသွားရွေးလိုက်တယ်ဆိုရင်အဲ့ဒီမှာထပ်ပြီးတော့ရွေးချယ်လို့ရတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေပေါ်လာပါလိမ့်မယ်အဲ့မှာတော့ပထမအဦးဆုံးအကြောင်းက American 3 EDM အစီအစဉ်ဆိုတဲ့အစားအကြောင်းပဲဖြစ်ပါတယ်။အဲ့နေရာကိုသွားနှိပ်လိုက်ရင်တော့ EDM သင်ခန်းစာအစားမျက်နှာကိုရောက်ပါလိမ့်မယ်။အဲ့မှာအတန်ဖိုင်ကိုလည်းတင်ထားပေးသလိုသင်ခန်းစာအစားအဆုံးကိုလည်းစာသားနဲ့တကွဖတ်ရှုနိုင်ပါတယ်။ခုနကပြောသလိုပဲကျွန်မအဲ့ Messenger ကနေပြီးတော့လင့်ပြန်ပြီးတော့ပို့ပေးထားပါတယ်နော်။အစီအစဉ်တွေကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။တော်ရရှင်တွေကိုနောက်ပိုင်းမှာတော့မြန်မာတခြင်းတွေတုံးနဲ့မြစ်တာဒီလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်အခုတော့တော်ရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ပြန်ကြားပေးကြပါမယ် VOA အစီအစဉ်တွေကိုဘလို့ဖန်းယူနားဆင်ရမလဲဆိုတော့မေးလာတဲ့တော်ရရှင်တရောက်ရဲ့စာကိုပြန်ကြားပေးကြပါမယ်လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖန်းယူနားထောင်ကြပါမယ်ဘလို့ဖန်းယူရပါမလဲတဲ့ဟုတ်ကဲ့ပါလက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ကြနေဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားကြပါတယ်။အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ။အဲ့စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားဖို့ပါတယ်နော်။ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ကျင်နေဆိုရင်ပြောပြပါမယ်။ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bemi ဆိုတဲ့လိပ်စာမှာသွားပြီးတော့နားဆင်နိုင်တာပါ။ဒါမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်နေတယ်လီဖုန်းသုံးတဲ့သောရရှင်နေပို့ပြီးတော့အဆင်ပြေလွဲကူတာတွေ့ရပါတယ်။ Facebook မှာ VOA Bemis News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ။VOA Bemis News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်။အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထုတ်လွှင့်ပေးနေတာပါ။အစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။အစီအစဉ်တွေကိုဓာတ်ရိုက်မကြည့်လိုက်ရဘူး။မနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါရစေ။လွယ်လွယ်ကူကူအဆင်ပြေပြေနားဆင်လို့ရမယ်လို့မျှော်လင့်ပါတယ်နော်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ပထမဦးဆုံးရှမ်းပြည်တောင်ပိုင်းကနေပြီးတော့မူရည်စေပြဿနာရှိနေလို့ဆိုပြီးတော့စိတ်ညစ်ပြီးတော့စာရေးလာတဲ့တော်ရရှင်ခွန်မရဲ့စာကိုဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်မေးခြင်းပါတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ရေးဒေသကဟိုပုံးပင်လောင်းစီဆိုင်တောင်ကြီးတောင်ဘက်ကြောက်တလုံးမြို့နယ်ဒေသခွဲရွာတွေမှာအများစုကပအိုးတွေဖြစ်ပါတယ်မူရည်စေဝါကရေလိုပေါနေတာပါခင်ဗျာမူရည်စေဝါနှိမ်နင်းရေးဆိုတာအဲ့ဒီဒေသတွေမှာတကယ်ပဲဥပဒေဆိုတာမရှိတော့ဘူးလားရဲလုံကြုံရေးဆိုတာလည်းမရှိယောက်ျားလေး80ရာခိုင်နှုန်းကမူရည်စေဝါတွေတုံးနေတာကိုမြင်ရပါတယ်တကယ်ကိုစိတ်မကောင်းပါဘူ
းမူရည်စေဝါနှိမ်နင်းရေးတွေတကယ်ပဲမနိုင်တာလားဒါမှမဟုတ်တခုခုပဲမှားနေသလားတဲ့ယောက်ျားလေးတွေတော်တော်များများမူရည်စေတုံးနေကြတယ်ဒေတာဖွံ့ဖြိုးရေးအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့တော်ရရှင်ခွန်မရေးလာတာပါဖုန်းတောင်ဝါတိုင်းရွာနောက်မှာလာထောင်တဲ့အတွက်ကြောင့်မလို့ဒါရွာကိုလှုပ်ကြံတာပါလားဆိုပြီးတော့စိုးရင်ကြီးရေးလာတဲ့တော်ရရှင်ကတော့လင့်ထက်မောင်းဖြစ်ပါတယ
်ကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းကုမ္ပဏီကငွေသိန်း30မလုံးပေးပြီးတော့ဖုန်းတာဝါတိုင်းစိုက်ထူဖို့ပြင်ဆင်နေပါတယ်ကျွန်တော်တို့မှာတခြားလက်လန်းမမိတာကြောင့် VOA သတင်းဌာနကိုအားကိုးပြီးတော့တင်ပြအပ်ပါတယ်ကျွန်တော်တို့နိုင်ငံလိုတခြားနိုင်ငံတွေမှာလည်းပဲလူနေထူထပ်တဲ့ရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းတွေစိုက်ထူကြတာပါပဲလားဥပမာအင်္ဂလန်ဂျပန်နော်ဝေးကာတာနိုင်ငံတွေမှာကျွန်တော်တို့နိုင်ငံလိုရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းစိုက်တယ်မစိုက်ဘူးသိကြပါတယ်ဗုဒ္ဓဘာသာမြန်မာနိုင်ငံမျိုးရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေရလားဆိုတာကိုလည်းသိကြပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်ကသူ့ရဲ့စာနဲ့တူတူရှောက်လွာစာရင်းနဲ့စာတစ်စောင်ကိုလည်း Facebook ပေါ်ကနေပေးပို့လာပါတယ်ဒီတော်ရရှင်ရဲ့စာကိုအကြံပြုဖတ်ကြည့်တော့ဒီဖုန်းတာဝါတိုင်းတွေကလူတွေရဲ့ကျန်းမာရေးကိုဘလောက်တောင်မှအနည်းငယ်ပေးနိုင်လဲဆိုတဲ့အကြောင်းကိုရေးထားတာတွေ့ရပါတယ်။ဟုတ်ကဲ့ပါဒီသောရရှင်ကိုဖြည့်ပေးရမယ်ဆိုရင်တော့အရင်ဆုံးစိတ်အေးအောင်ပြောချင်တာကတော့ဒီ cell phone tower တိုင်းနေကြောင့်ကင်ဆာရောဂါဖြစ်နိုင်နေဆိုတာမဟုတ်ပါဘူးလို့ပဲဖြည့်ချင်ပါတယ်။ American Cancer Society American Cancer အဖွဲ့ကတေချာသုတေသနအလုပ်ပြီးတော့မှသူတို့ပြောထားတာဖြစ်ပါတယ်။သူတို့ website မှာဝင်ပြီးတော့ကြည့်နိုင်ပါတယ်နော်။cell phone tower တိုင်းတွေကနေထုတ်လွှင့်တာက RF လို့အတူကောက်ခေါ်တဲ့ radio frequency signals radio line တွေပဲဖြစ်ပါတယ်။န Now, bro, cell phone tower, I'm going to talk about the line of phone in a chase, yan and up to the jamlo. Through here, I took a radio line on the FM radio line, no loud, the microwave line, no loud, where I'm going to be pipani. American be on Zoom, Maro, the P down Zoo, Saturday Commission, FCC, the radio line, RF line, Balauti Tidwin, and the Majulis Ratama Pitara Shibari. AOD cell phone tower in the attract radio line, a line and eight at him, Yapulo Sovare. We are British Gani Biro, to read the Nata Kumaro, Midazu the town, Kling a Rishi and Midazu the town, to read the Nalo Zero, Kling a Boari, my Pitta Kansai Yoga Muriga, cell phone tower in Nama, Nate Moon, Assassin Mumishus, Radriare Lule Sovare. Tadamo Dora Shin in a same Bu, Nabro, Nabra 2 years Samata Kare, Pilai the Lumiodi. Buddha Bada Jaya Yakwati Yamadilo cell phone tower in it, town below Buddha Bada Rigo, name him alone it is Ragaro Tamatimane, Dajalu Rigani Biro, Dominica Nangamas, Bada Yetikium Pianlo, Supumuri Pianlo, a Jaudiari portrait on the mean that change our bureau, Los Anelu Yusayamari, Sabina, a Tauta Yarodi, American Piazumarama, Ba Tautama, Madrius Radilumio, Jama Yepoesi Rigani, dear when Pioni Rapsipari, Deep Hego Jaino, saying in it, it will up you, Mionin Marisha. မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပ bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတော့ view ရတော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်းနေနဲ့ဖြောပြေးပေးကြပါတယ်ရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်။ပြင်းဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စဲမျိုးကအဖိုးနဲ့အဖွားတို့ဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမြို့နယ်လုံဖုရက်ကွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမဦးဆုံးတခြင်းတောင်းတာမလို့သူတခြင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှန်ပါတယ်ဟုတ်ကဲ့။တခြင်းတောင်းတာဘာမှမမှားပါဘူးနော်။တခြားသောရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီသောရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြီးတော့လဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးတွေကကိုကျော်စွာဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါမယ်။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။
လူချင်းနာတွေကုန်းသားနေယူသွားပါငါတို့တခုတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ကြောင့်မသိတဲ့လူသားအဝတ်ကျွေးရှိသမျှချေပါတခုတာငါတေးသေးချာချာတီချီစွာချစ်ထားသမျှနောက်ကျောကမြင်ထိုးတဲ့ဓာစေပေါ်လိုက်တာနာချင်းမပစိတမှုမရှိတဲ့ဒီတာကိုမပြန်လဲကနှုံးလို့ယူပါရှိသမျှအကုန်ပေါ်အခါရှိသူရင်ကိုစုံကထွားသွားပါနေတိုင်းစောက်ကွင်းနေစဖန်အပါတယ်
ဝေလာတည်ဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တချင်တောင်းလွာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မနာနဲ့တိတ်ခပြာထွက်သွားပါဖြူစင်ခဲ့သမျှ Mesa tuigo da nele muete tua Nerai sao puene se pare Hataru chine ge tole Sanama ne chio la jelo no duolare
Na ita na chio season 37 de Myanmar Pizza Pizza fan na ko tin set pi ge da phit par de. အခုတော့ဒီတင်းလာဆရာစီတူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါရမယ်။တမရရဲ့အစီအစဉ်သစ်နဲ့မူရစီဝါပြဿနာထိတိရရကန်တွင်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကမြန်မာနိုင်ငံနေရာအနှံ့ပြားမှာအပြည်ပြည်ဆိုင်ရာမူရစေဝအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြစ်ရင်အခမ်းအနားတွေကျင်းပကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမှာဖမ်းဆီးရမိထားတဲ့မူရစေဝတွေမိရှို့ဖျက်ဆီးတဲ့အခမ်းအနားတွေလုပ်ခဲ့ကြပြီးနေပြည်တော်မှာလုပ်တဲ့အခမ်းအနားမှာတော့သမရဦးဝင်းမြင့်ကိုယ်တိုင်တက်ရောက်မိခွန်းပြောပါတယ်။သူမိခွန်းကအတော်လေးကိုရှည်လျားပြီးမူရစေဝနဲ့ပတ်သက်လို့မြန်မာနိုင်ငံမှာတကယ်ဖြစ်ပျက်နေတာတွေပြဿနာတွေနဲ့နောက်နှိမ်နှင်းရေးကိစ္စတွေမှာသူဘလို့ကင်တွယ်မလဲဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ပြောရရင်မူရစေဝပြဿနာနဲ့ပတ်သက်ပြီးသမရအဆက်ဆက်မှတ်ချက်ပေးပြောဆိုမှုတွေထဲမှာအပြည့်စုံဆုံးနဲ့အရှည်လျားဆုံးမိခွန်းတော်ဖြစ်ဖွယ်ရှိပါတယ်။သူဘာတွေပြောခဲ့သလဲ။မူရစေဝနှိမ်နေရဲ့သူ့အစီအစဉ်တွေကဘာတွေလဲ။ရှေ့နာကမြန်မာနိုင်ငံမူရစေဝပြဿနာအလားအလာဘယ်လိုရှိနိုင်မလဲဆိုတာကုတပတ်သုံးသပ်တင်ပြသွားပါမယ်။
သမရဦးဝင်းမြင့်ဟာသူ့မိကွန်းထဲမှာမြန်မာနိုင်ငံကမူရစေဝပြဿနာကိစ္စပုံမှန်လင်းလင်းဝန်ခံခဲ့ပါတယ်။မိကွန်းတနေရာမှာသူဟာပထမအကြိမ်လွှတ်တော်တက်တန်းကာလာရုံကတရားဥပဒေစိုးမိုးရေးကော်မတီအတွင်းရေးမှုအနေနဲ့ပြည်내နဲ့တိုင်းတွေကိုတွားရောက်ခဲ့တဲ့အကြောင်းအဲ့ဒီမှာကျောင်းသူကျောင်းသားတွေဟာကျောင်းချိန်အတွင်းမှာကိုပဲမူရစေဝတွေသုံးဆွဲနေကြတာကိုစိတ်မကောင်းဖွယ်ရာကြားသိတွေ့ရှိခဲ့ရကြောင်းစာတင်ကျောင်းတွေမှာတော့မူရစေဝကိုကျောင်းသားလူငယ်တွေအဖိုးနဲ့နဲ့လက်လန်းမီလွယ်လွင့်တကူသုံးဆွဲနေကြတဲ့တည်င်းတွေကြားသိခဲ့ရပြီးဒါဟာတိုင်းပြည်ရဲ့အနာဂတ်ကိုကြာရှုံးမှုနွန်တွင်းတဲ့တွန်းပို့နေတယ်လို့သူခံစားရတယ်လို့ဆိုပါတယ်ဒီပြဿနာကိုညီညီညွတ်ညွတ်နဲ့မဖြေရှင်းနိုင်ဘူးဆိုရင်နောက်လာမယ့်ဆယ်စုနှစ်အတွင်းမြန်မာနိုင်ငံရဲ့အနေအထားမတွေးဝင့်စရာအခြေအနေစိုက်ရောက်လာနိုင်တယ်လို့ဆိုပါတယ်ဒါတွေကမြန်မာနိုင်ငံတွေကမူရစ်ဆေးဆွဲပြဿနာလောက်ကိုပြောတာရှိပါသေးတယ်သမရဦးဝင်းမြင့်အနေနဲ့သူ့မိန်ကွန်းထဲမှာဖော်ပြမထားပေမဲ့မြန်မာနိုင်ငံမူရစ်ဆေးဝါထုတ်လုပ်ဖြန့်ဖြူးမှုဟာအိမ်နီးချင်းနိုင်ငံတွေတွေမကအရှိလေပိုင်းနိုင်ငံတွေကနေဒါလိုဝေးလံခေါင်းဖျားတဲ့နိုင်ငံတွေအထိဒုက္ခပေးနေတာတွေ့မြင်နိုင်ပါတယ်တိတ်မကြသေးခင်ကမလေးရှားနိုင်ငံမှာကွန်တိန်နာနဲ့ဖမ်းမိလိုက်တဲ့စိတ်ကြွနဲ့မူရစ်ဆေးအမြောက်အများဖမ်းမိတဲ့ကိစ္စဟာနမူနာတစ်ခုပါမြန်မာနိုင်ငံရှမ်းပြည်နယ်ရွှေတရီကန်ဧရိယာကထုတ်လုပ်တဲ့မူရစ်ဆေးဝါးအများအပြားမြန်မာနိုင်ငံအနှံ့အပြားကိုစီးထွက်သွားပြီးတချို့ပြည်တွင်းမှာတုံးတချို့အိမ်နီးချင်းနိုင်ငံတွေစီရောက်အခုနောက်ဆုံးသိရတာကတော့တရဝင်းကွန်တိန်နာလမ်းကြောင်းကနေတောင်နိုင်ငံတကာကိုရောက်သွားတယ်ဆိုတာပါပဲ
သမရရဲ့မိခွန်းထဲမှာတော့2019ခုနှစ် UNODC ရဲ့အစီရင်ခံစာအရ2019ခုနှစ်အတွင်းဘိန်းဆိုင်ပြုံးမှု25ရာခိုင်နှုန်းကျဆင်းပြီးထုတ်လုပ်မှုလည်း14ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်သူထည့်မပြောတာကတော့ infectmin လို့ estarc လို့စိတ်ကြွဆေးပြားထုတ်လို့မှုအဆမတန်များပြားလာတာကိုပါ2018ခုနှစ်အတွင်းဖမ်းမိတဲ့မူရစ်ဆေးဝါးတွေရဲ့ကာလတန်ဖိုးချိပဲတောင် ကျပ်ငွေဘီလီယံ920ကျော်ဘူးအမေရိကန်ဒေါ်လာနဲ့ဆိုသန်းပေါင်း390ဘူးလောက်တောင်ရှိနေပါတယ်တကယ်တကယ်လွတ်မြောက်ပြီးအယောင်းဝယ်အကူအသတ်လုပ်နေတဲ့ပမာဏဆိုရင်တော့ဒီထက်အဆပေါင်းများစွာပိုများနိုင်ပါတယ်မူရေးဆေးဝါးနေနေနဲ့ပတ်သက်ပြီးသမရကတော့လက်ကြီးပင်ရင်းနေရာတွေကိုကင်တွယ်ဖို့ရောင်းဝယ်ဖောက်ကားနေတာတွေကိုမမြင်ချင်အောင်ဆောင်လွှတ်ထားပေးတဲ့အဂရိလိုက်စားသူတွေကိုအရေးယူဖို့ပိုင်ရှင်မဲ့ဆိုတာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လဲဆိုပါတယ်
ဒါအပြင်အောက်ခြေကအေးအေးယူကင်တွယ်မှုစိတ်မချရတာကြောင့်သူ့ရဲ့သမရယုံမှမူရီစေဝါတားဆီးနှိမ်နင်းရေးအထူးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တဲ့မူရီစေဝါနဲ့ပတ်သက်ပြီးဓာတ်ရိုက်သတင်းပေးနိုင်မယ်မူရီစေဝါအထူးသတင်းတိုင်ကြားရေးဌာနဆိုတာမျိုးလည်းဖွဲ့စည်းထားပြီးဖြစ်တဲ့မူရီစေဝါသတင်းပေးလာရင်အချက်အလက်တွေအလုံးလျှို့ဝှက်ပေးထားမယ်တင်စီရမိတဲ့အထက်ကလည်းစူချေးငွေတွေပေးအောင်မယ်လို့ဆိုပါတယ်သမရရဲ့မိကွန်းကိုကြည့်လိုက်ရင်မူရီစေဝါတားဆီးနှိမ်နင်းရေးနဲ့ပတ်သက်ရင်တာဝန်ရှိအောက်ခြေရဲတပ်ဖွဲ့အစဉ်စဉ်ကိုမယုံရတော့ဘူးဆိုတဲ့သဘောတက်ရောက်ပါတယ်။အလားတူစကားမျိုးမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကလည်းပြောဆိုပူပါတယ်။ပြီးခဲ့တဲ့လအတွင်းကျင်းပပြီးသွားတဲ့တိုင်းကအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာသူကမူရီစေဝါပြဿနာတိုင်းအဆင့်ရဲမှူးကြီးကိုမေးမြန်းတဲ့အကြောင်းရဲမှူးကြီးပြန်ဖြေတာကအရင်တုန်းကဆိုရင်ရဲတပ်ဖွဲ့ဟာမူရီကုံကူးတွေကိုစုံစမ်းထောက်လန်းတဲ့အကြောင်းအခုနောက်ပိုင်းခေတ်ပြောင်းပြီးမူရီမှောက်ခိုးတွေကရဲတွေဘာလုပ်မလဲအချိန်ပြည့်စောင့်ကြည့်သတင်းပေးတွေထားထားပြီးဖြစ်ကြောင်းဒါကြောင့်ရဲတပ်ဖွဲ့ကဖမ်းမယ်စီးမယ်ဆိုတာနဲ့ရှောင်ပြေးသားဖြစ်တဲ့အကြောင်းဒါကြောင့်မူရီစေဝါနှိမ်နင်းရေးမလွယ်ကူဘူးလို့ပြောတယ်လို့ဆိုပါတယ်သူဆိုလိုရင်းကတော့ရဲတပ်ဖွဲ့အတွင်းအချင်းပြက်အာဂရီလိုက်စားမှုကြီးထွားနေတဲ့ပြဿနာကိုရည်ညွှန်းနေပြီးသမရမေကွန်ကလည်းအဲ့ဒီအချက်နဲ့ထပ်တူဖြစ်ကြောင်းအတည်ပြုထားပါဗျ။ဒါကြောင့်အောက်ခြေမှာအာဂရီလိုက်စားမူရီစေဝါမဖမ်းလို့ဗဟိုကအထူးအဖွဲ့ဖွဲ့ပြီးဖမ်းဖို့ကြိုးစားရတယ်ဆိုတဲ့အတိတ်ပဲတက်ရောက်စီပါဗျ။တကယ်တကယ်အဲ့ဒီလိုအစီအစဉ်မျိုးအောင်မြင်နိုင်ပါမလားဆိုတာကတော့မေကွန်ထုတ်စရာအများကြီးရှိနေပါဗျ
။မြန်မာနိုင်ငံမူရီစေဝါပြဿနာကိုပြန်ကြည့်လိုက်ရင်ပင်ရင်ထုတ်လုပ်တဲ့နေရာတွေဟာနေမြေတည်ငြိမ်မှုသိမ့်မရှိတဲ့လက်နက်ကန်ဧရိယာတွေများပါတယ်။အဲ့ဒီထဲမှာအစိုးရနဲ့အပြစ်မရရသေးတဲ့အဖွဲ့တွေအပြစ်ရပြီးသားအဖွဲ့တွေအပြင်အစိုးရအသိမှတ်ပြုပြည်သူစစ်လိုအဖွဲ့မျိုးတွေလည်းပါဝင်ပတ်သက်နေပါတယ်။ဒီအတွက်မူရီစေဝါထုတ်လုပ်မှုအသေးချာရော့ကြဖို့ဆိုရင်လက်နက်ကန်ပြည်ပခပြည်လည်အောင်ဖြည့်ရှင်းတာကိုဩဇာကလက်နက်ကန်အဖွဲ့တွေရန်ပုံငွေရဖို့မူရီစေဝါထုတ်လုပ်တာတွေမျက်စိမှိတ်ပေးထားတာစတဲ့ပြဿနာတွေဖြည့်ရှင်းရမှာဖြစ်ပြီးအဓိကသက်ဆိုင်တာကတော့တမတော်ပဲဖြစ်ပါတယ်။နောက်တစ်ခုကတော့ရဲတပ်ဖွဲ့အတွင်အာဂရီလိုက်စားမှုထိထိရောက်ကင်တွယ်ဖို့နဲ့မူရီစေဝါစုံစမ်းထောက်လှမ်းဖမ်းဆီးရမှာကြွန့်ကျင်လာအောင်လုပ်ပေးဖို့ဖြစ်ပါတယ်။ဒီလိုအဓိကကျတဲ့ပြဿနာတွေကိုမဖြေရှင်းနိုင်မဲ့ဗဟိုမှာအထူးအဖွဲ့တစ်ဖွဲ့ထားရှိုံသတင်းပေးသူကိုစုငွေပေးမယ်လို့ကြေညာယူနေတော့မူရီစေဝါပြဿနာကြီးကိုထိထိရောက်ကင်တွယ်ဖြေရှင်းနိုင်လိမ့်မယ်လို့မမျှော်လင့်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
တရင်းသာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကတရင်းသာနေမင်းဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ပဲဖြစ်ပါတယ်။ဒီလိုထူးထူးခြားခြားစံပြတဲ့သတင်းတွေကိုမတ်ဤတဆင်နဲ့ကိုငင်းညံ့တို့ကတင်ပြထားပါတယ်ခင်ဗျာ။
ပြောင်းစုဝါရှင်တန်ဒီစီမြို့တော်မှာနှစ်စဉ်ကျင်းပနေဖြစ်တဲ့ဂူးချိန်မြောက်ဇီဘာကလွတ်လပ်ရေးနဲ့အစားတိုင်ပွဲကိုဇူလိုင်လ3ရက်နေ့မှာကျင်းပခဲ့ပါတယ်။ဒီပွဲမှာပထမဆုံးရခဲ့သူမော်လီရှွာလာကတော့သူ့ရဲ့ချန်ပီယံဘွဲ့ကိုကာကွယ်သွားခဲ့ပြီးတော့10မိနစ်အတွင်းမှာဘာကာ28လုံးစားပြခဲ့ပါတယ်။ပိပိရှိရှိနဲ့ကယ်လီဖိုးနီးယားပြည်နယ်မှာနေတဲ့သူမော်လီကိုကြည့်ရင်တော့ဒီလောက်အစားစားနိုင်မယ်လို့မထင်ရမိမင်းလေ။သူဟာကမ္ဘာနံပါတ်1အစားချန်ပီယံဖြစ်ပြီးတော့ဒီနှစ်မှာလည်းဘာကာအလုံးရဲ့အများဆုံးစားနိုင်တဲ့တရဖွဲ့ကိုဆက်ထိန်းထားနိုင်သူဖြစ်ပါတယ်။ကမ္ဘာနံပါတ်2အစားချန်ပီယံ Notorious Bob နဲ့နံပါတ်3Tiger Wings and Things တို့ကိုအနိုင်ရသွားလည်းဖြစ်ပါတယ်။ပထမဆုံးဒေါ်လာ1500ရသွားတာဖြစ်ပြီးတော့အစားကောင်းပြိုင်ပွဲကောင်းတကယ်ချင်းကောင်းနေရှိတဲ့နေရာတွေမှာလိုက်ပြိုင်နေလို့ Champion Trailer ကပြောပါတယ်။ဒီပွဲမှာ Pennsylvania ပြည်နယ်က Dan Killer Kennedy ကဒုတိယရသွားတာဖြစ်ပြီးတော့ဒေါ်လာ150ငွေသားစုကိုရသွားပါတယ်။ဇူလိုင်လ4ရက်လွတ်လပ်ရေးနေ့မတိုင်ခင်တည်းရဲ့လိုမှကျင်းပတဲ့ဒီအစားပြိုင်ပွဲမှာစုချင်းွေချင်းချင်းခဲ့ပြီးတော့တနိုင်ငံလုံးမှာနာမည်အကြီးဆုံးအစားပြိုင်ပွဲဖြစ်တဲ့ဆိုပြီးတော့အစီအစဉ်သူတွေကပြောပါရရှင
်။ဟုတ်ကဲ့ကမ္ဘောဒီးယားနိုင်ငံဟာကမ္ဘာအခြေစုံလက်ရက်ပဝါကပ်တစ်ခုကိုရက်လုလိုက်ပြီးဒီနေ့ကမ္ဘာဆန်ချိန်တင်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကကြော်ကြားတဲ့ခမာအမျိုးသားပဝါအတိုင်းပေ3600ကျော်ရှည်လျားအောင်ရက်လုပြီးဆန်ချိန်တင်ခဲ့တာပါ။လက်ရှိအာနာယပါတီနဲ့ဆက်နွယ်နေတဲ့လူငယ်လှုပ်ရှားမှုတစ်ခုကို အပေးကြတဲ့လူပေါင်း 23,000 ကဖနိုင်းဝင်တော်ဝင်နန်းတော်ရှိမှာအချိန်6လကြောင်ဒီပဝါကိုရက်လုတ်ခဲ့ကြတာဖြစ်ပါတယ်။ဝင်းကြီးချုပ်ဟွန်ဆန်ကိုတိုင်တော့အနှဲငယ်ဝင်ရက်ပြီးအပေးချိမြောက်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဒီလက်စီးပဝါကိုဂင်းနစ်အဖွဲ့အစည်းကဝန်ထမ်းတွေတန်းယူခဲ့ကြပြီး 3,882 ပေကျော်ရှိတဲ့အတွက်ကမ္ဘာစံချိန်ဝင်တယ်လို့ကြေညာပေးခဲ့တာပါ။ဝင်းကြီးချုပ်ဟွန်ဆန်ရဲ့အငဲဆုံးသားဖြစ်သူဟွန်မန်နီလည်းတက်ရောက်ခဲ့ပြီးဒီစံချိန်ဟာကမ္ဘောဒီးယားနိုင်ငံသားတွေအားလုံးအတွက်လို့ပြောကြားခဲ့ပါတယ
်။ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာအင်္ဂလန်အသင်းကိုအားပေးတဲ့ပရိသတ်တွေအနေနဲ့စိတ်ဖြစ်ကြီးတာပြေပြောက်စေဖို့ခွေးကလေးတွေကန်တဲ့ဘောလုံးပွဲကို Facebook စာမျက်နှာမှာကြည့်ခွင့်ရခဲ့ကြပါတယ်။ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ဒီမှာတောင်အမေရိကကကိုလံဘီယာအသင်းနဲ့ကြုံခဲ့ရတဲ့အင်္ဂလန်အသင်းဟာဒုဂိုးစီတရေဖြစ်ခဲ့ပြီးတော့အချိန်ပိုမှာလည်းအနိုင်ရှုံးအဖြစ်မထွက်ခဲ့တဲ့အတွက်ပယ်နယ်တီကန်ပြီးတော့ဆုံးဖြတ်ခဲ့ရပါတယ်။ပန်နဒီကရမှာတော့အင်္ဂလန်အသင်းက၄ဂိုး၃ဂိုးနဲ့နိုင်ခဲ့ပါတယ်။အခုခွေးကလေးတွေကနဲ့ဘောလုံးပွဲကတော့အင်မွေးတိရစ္ဆာန်အစားအသောက်ကုမ္ပဏီ Fresh Pet ကစီစဉ်တာဖြစ်ပြီးတော့အင်္ဂလိပ် Bulldog ခွေးဘလူးခွေးကလေးတွေတစ်ဖက် Maltese Bichon ခွေးကလေးတွေကတစ်ဖက်ကန်ခဲ့တာကိုဇူလိုင်3ရက်နေ့ကဘောလုံးပွဲစဉ်နဲ့တိုက်ဆိုင်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်။အင်္ဂလန်အသင်းဟာဆိုရင်ကမ္ဘာဖလားပွဲတွေမှာ1966ခုနှစ်ကတည်းကပန်နဒီကန်သွင်းတဲ့အချိန်တွေမှာရှုံးနေခဲ့ရတာဒီကြီးပဲရှိခဲ့တဲ့အတွက်အင်္ဂလန်ပြည်သက်တွေအတွက်စိတ်ပျက်စရာတွေကြီးပဲဖြစ်ခဲ့ရပါတယ်။ဘောလုံးမဲ့အချိန်ကြောင့်နှလုံးရောဂါလိုကျန်းမာရေးကိုထိခိုက်နိုင်တဲ့အတွက်အားပေးသူပြည်သက်တွေအနေနဲ့အသက်မမန်ရှူကြဖို့ကဖိန်းနဲ့ပါတဲ့ကော်ဖီမတောက်ဖို့အကြံပေးချက်တွေလည်းရှိနေပါတယ်။အခုလိုချစ်စရာကောင်းတဲ့ခွေးကလေးတွေကိုကြည့်လိုက်ရင်လည်းခဏတာစိတ်ဖိစရာတွေပြေတဲ့အတွက်အခုလိုစီစဉ်ပေးထားတာလို့စီစဉ်သူတယောက်ကပြောပါတယ်ရှင
်။ဒါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမှာနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ view မြန်မာဘက်ကထုတ်လွှင့်ပေးတဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြတာပါအခုလို VOE ရဲ့တနင်္လာနေ့မနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကို9နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်စီစဉ်နေကိုနားဆင်နေကြရတာပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင
်ဗျ။ထိုင်းနိုင်ငံချင်းရိုင်ခိုင်မဲဆိုင်မြို့ကကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့အကြောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့အဖွဲ့တွေကအကြောင်းသား4ယောက်ကိုတနင်္ဂနွေနေ့မှာကဲတင်နှိုင်းလိုက်ပါပြီ။သူတို့ရောက်နေတဲ့နေရာဟာဂူဝါကနေအတွင်းပိုင်း2မိုင်ခွဲလောက်အကွာမှာရှိနေတာဖြစ်ပြီးဂူထဲမှာတော့ရေကြီးပြီးရေစီယာပြင်းထန်နေပြန်မှောင်မဲနေတာဘာမှမမြင်ရတဲ့အတွက်ကဲဆယ်ရေးလုပ်ငန်းဟာတိတ်ရှုပ်ထွေးပြီးတော့အနေရကြီးလာပါတယ်။ဒါကြောင့်သူတို့ကိုကဲထုတ်မဲ့ဂူရင်းတစ်လျှောက်ကဲဆယ်ရေးလုပ်သားတွေအောက်ဆီဂျင်ဘူးတွေပြန်ပြီးဖြစ်နေတော့ကြံရှောက်ကိုကဲထုတ်မဲ့လုပ်ငန်းကိုခਿੱတဆိုင်ငံ့ထားရပါတယ်။American Pyrosun နဲ့ဆက်ဆံရတဲ့တိဆောက်တဲ့နေရာမှာ Vietnam နိုင်ငံကိုအတူယူဖို့အတွက် American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကမြောက်ကိုရီးယားကိုတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ Vietnam နဲ့ American တို့ကြားစစ်ပွဲအဆုံးသတ်သွားပြီးတဲ့နောက်နှစ်ပေါင်း40ကျော် Vietnam နိုင်ငံကလုတ္တာမျိုးကိုအတူယူဖို့အတွက်တိုက်တွန်းတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လမှာအစိတ်တင်ပြီးရုရှားတချို့ဟောင်းတို့ဦးနာဖျားမကျန်းဖြစ်တဲ့အလားတူအာယွန်ဂျော့တီဓာတ်ရုအစိတ်တင်သူအမျိုးသမီးတို့ဦးတေဆုံးသွားတဲ့အတွက်ဗြိတိရှ်ရဲတပ်ဖွဲ့ကလူသေမှုဖွင့်ပြီးတော့စုံစမ်းစစ်ဆင်နေပါတယ်။တေဆုံးသူကအသက်44နှစ်အရွယ်ဒွန်စထရက်ဂတ်ဖြစ်ပါတယ်။ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာ၃ရက်ဇက်တိုက်အပြင်းထန်မိုးရွာပြီးမြေပြိုကျတဲ့အတွက်လူ80ရဲ့မနေ့တေဆုံးခဲ့ရပြီးပျောက်ဆုံးနေသူတွေကိုကယ်ဆယ်လုပ်ငန်းလုပ်သားတွေကတနင်္လာနေ့နှောင်းပိုင်းမှာဆက်ပြီးတော့ရှာဖွေနေကြပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းနဲ့အလဲပန်းမှာအပြင်းထန်မိုးရွာတာနဲ့မျှပျောက်ဆုံးနေသူပေါင်းက50ကျော်ရှိနေပါပြီ
။ဒါကတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံကသတင်းအချင်းချုပ်ကိုဒေါက်ကီမြူသက်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Great Bands ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မတစ်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်အားပေးကြတဲ့အတွက်ထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတဆီများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ။
This program has come to you from the Voice of America, Washington.